မြန်မာနိုင်ငံမှာဒီမိုကရေစီပြန်ပြီးတော့ပေါ်ဆောင်ရမှာဖြစ်ပြီးဆရာနာရှင်ရဲ့ဖိနှိပ်မှုအပေါ်မြန်မာပြည်သူလူထုရဲ့အခုခံစန့်ကျင်မှုစစ်တပ်အာဏာသိမ်းမှုနဲ့အခြေခံဒီမိုကရေစီအခွင့်အရေးရဖို့အတွက်တိုက်ပွဲဝင်နေကြတဲ့မြန်မာလူထုရဲ့ခွန်အားနဲ့ကြံ့ခိုင်မှုစွမ်းရည်ကိုထပ်လောင်းသီးမှတ်ပြုတယ်လို့မြန်မာနိုင်ငံဆိုင်ရာပြည်တွင်တန်ယုံကသူတို့ Facebook မှာဒီကနေ့ရေးထားပါတယ်။ဒီကနေ့ဟာပြည်ပဆိုင်ရာဒီမိုကရေစီနေ့ဖြစ်ပြီးမြန်မာနိုင်ငံဟာလူမဆန်တဲ့ဆရာနာရှင်စနစ်အောက်မှာပြန်ရောက်နေတယ်လို့ပြည်တွင်တန်ယုံကရေးပါတယ်။ဖေဖော်ဝါရီလအာဏာသိမ်းပြီးချိန်ကစပြီးဆရာနာရှင်ဟာဒီမိုကရေစီရေးတရားဥပဒေစိုးမိုးရေးနဲ့မြန်မာနိုင်ငံပြည်သူလူထုရဲ့ဒီမိုကရေစီစံနာကိုဆက်ပြီးဖိနှိပ်နေတယ်လို့ရေးထားသလိုစိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ထားပြီးမီဒီယာလွတ်လပ်ခွင့်နဲ့လွတ်လပ်စွာပြောဆိုပိုင်ခွင့်တွေပေါ်ဖိနှိပ်ထားတာဒီမိုကရေစီလိုလားတဲ့အထင်ကရပုဂ္ဂိုလ်တွေတက်ကြွလှုပ်ရှားသူတွေသတင်းတောက်တွေနဲ့ဂျမ်းမာရေးဝန်ထမ်းတွေအပါအဝင်နိုင်ငံရေးအကျဉ်းသားတွေကိုမတရားဖမ်းဆီးချုပ်နှောင်ထားတယ်လို့လည်းကြည်တင်တန်ယုံကပြောပါတယ်မြန်မာနိုင်ငံဆိုင်ရာပြည်နှစ်တန်ယုံကလည်းဒီကနေ့ဟာမြန်မာလူထုရဲ့ပူပေါင်းပါဝင်မှုလူ့အခွင့်အရေးနဲ့လွတ်လပ်မှုမြင့်တင်ရေးလူသားနဲ့လူမှုဖွံ့ဖြိုးတိုးတက်ရေးတို့ကိုအာမခံတဲ့ဒီမိုကရေစီရဲ့တန်ဖိုးတွေကိုပြည်내နိုင်ငံကထောက်ခံတဲ့အကြောင်းထပ်မံတည်ပြဖို့အခွင့်အလမ်းဖြစ်တယ်ဆိုပြီး Facebook မှာရေးထားပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာဒီမိုကရေစီလုပ်ငန်းတွေပြန်လည်ထူထောင်ရေးပြည်내နိုင်ငံကတောင်းဆိုပြီး2020ဒီဝါရီလ8ရက်ထွေထွေရွေးကောက်ပွဲမှာထုတ်ဖော်ပြသခဲ့တဲ့မြန်မာနိုင်ငံသားတွေရဲ့ဆန္ဒမဲတွေနဲ့ပြက်ပြက်သားသားယက်တီပါတယ်လို့ပြည်내တန်ယုံကပြောပါတယ်။ဆီယနာဒေမီဂျင်ကလေးကဆိုရင်မြန်မာနိုင်ငံအခြေစိုက်တန်အဖွဲ့တွေထဲမှာပြည်တည်အမေရိကန်နဲ့ပြင်သစ်အပါအဝင်အနောက်နိုင်ငံတွေကတန်အဖွဲ့တချို့ဟာဆီယနာဒေမူနဲ့အကြမ်းဖက်ပစ်ခတ်ဖြိုခွဲဖမ်းဆီးတာတွေအပေါ်အပြင်းထန်ဆုံးပြစ်တင်ဝေဖန်ပြောဆိုလေးရှိတဲ့ပြည်ပတန်အဖွဲ့တွေပါဒီတန်အဖွဲ့တွေရဲ့အဲ့ဒီလိုဝေဖန်ပြောဆိုချက်တွေပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကသတင်းစာရှင်းလင်းပွဲတစ်ခုအတွင်းအပြင်းထန်တုံ့ပြန်ပြောဆိုခဲ့ဥပါရယ်အနာဒေမူကိုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကဖြိုခွဲဖမ်းဆီးတာတွေဆက်လုပ်နေတယ်လို့ဆန္ဒပြပွဲတွေကလည်းနိုင်ငံရေးဒေသတချို့မှာဆက်ရှိနေစေဖြစ်ပါတယ်